အခုလိုရခိုင်ပြည်နယ်မှာဖြစ်ပျက်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာလူမျိုးရုံးတပ်ဖြတ်မှုအထိကျူးလွန်ရာရောက်နိုင်တဲ့အထောက်အထားတွေထပ်မံတွေးရှိနေရတဲ့အတွက်စုံစမ်းစစ်ဆေးဖို့လိုအပ်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလလူအခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကပြည်ထောင်စုလူအခွင့်အရေးကောင်စီကိုအစိုးရခံစားတင်သွင်းဖို့ရှိနေပါတယ်မြန်မာအစိုးရခေါင်းဆောင်တွေဟာပြည်တွင်းမှာဆိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုဟန်တားတာမျိုးဖြစ်တင်ရှုတ်ချတာမျိုးတွေရှိခဲ့ကြအောင်အစိုးရခံစားမှာပါရှိပါတယ်ရန်ဟီလီရဲ့အစိုးရခံစားနဲ့ပတ်သက်လို့တက်တဲ့အထောက်အထားအပြည့်စုံပြပါအခုဆွဆွဲနေတဲ့လူမျိုးရုံးတပ်ဖြတ်မှုဒီလူမျိုးစုလိုက်ရှင်းလင်းမှုတွေဟာမြန်မာအစိုးရရဲ့မူဝါဒမဟုတ်ကြောင်းအမေရိကန်ဆိုင်ရာမြန်မာတမန်ကြီးဦးအောင်လင်းကညင်းဆိုလိုက်ပါတယ်တမန်ကြီးဦးအောင်လင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ဟာမြန်မာပြည်နဲ့အရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရေးကောင်စီကိုအဓိကကတော့သူကဒီမြန်မာနိုင်ငံကလူမျိုးတုံးတက်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့အထောက်အထားတွေထပ်ပြီးတွေ့တယ်ဒါကြောင့်စုံစမ်းစစ်ဆေးဖို့လိုတယ်ဆိုပြီးထပ်ပြီးတင်တာရှိတယ်ပေါ့နော်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတမ္မတိအမှတ်ချက်များတစုံတရာပေးနိုင်မလားလို့ပါရှင
်ကျွန်တော်ကတော့အခုကုလသမဂ္ဂနဲ့ပတ်သက်တဲ့ဒီစားတွေကျွန်တော်လောက်တာတော့မဟုတ်ပါဘူ
း
ဒါပေမဲ့ကျွန်တော်နည်းနည်းပြောလို့ရတာကတော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ရဲ့ပြည်ထောင်စုဝန်ကြီးလည်းပြောပြပါမယ်။ဒီဥစ္စာနဲ့ပတ်သက်ပြီးတော့ပြောချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကိုတက်တည်ထောက်ထားနိုင်ပြပါ။ကျွန်တော်တို့အနေနဲ့ရှင်းပြဖို့ရှင်းလင်းရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ထပ်ပြီးတော့ပြောပြရစီ
။ဟုတ်ကဲ့ရှင်။သူ့အစီရင်ခံစာထဲမှာပါတာကဒီမြန်မာအစိုးရဘက်ကခေါင်းဆောင်နေနေနဲ့ပေါ့နော်။ဒီလိုလူခွေချိုးပေါက်တာတွေကိုဟန်တားတာမျိုးတားဆီးတာမျိုးပြစ်တင်ရှုံချတာမျိုးမရှိဘူးလို့ပြောထားပါတယ်။ဆိုတော့အဲ့ဒီအပေါ်မှာရောသမ္မတကြီးဘလို့များဒီပြောဆိုဆွဆွဲချက်နဲ့ပတ်သက်ပြီးဘလို့များတုံ့ပြန်ခြင်းပါလဲရှင်။
အဲ့ဒါနဲ့ပတ်သက်ပြီးတော့မနေ့ကလည်း VOA မှာဝန်ကြီးဦးတောင်ထွန်းပြောထားတဲ့ဟာတွေကိုမှတ်ချက်ပြုထားတာရှိပါတယ်။သတင်းထည့်ပြတာဖြစ်ပါတယ်။ VOA လည်းသိရှိပြီးလို့ကျွန်တော်ထင်ပါတယ်။ဦးတောင်ထွန်းကလည်းပြောပြပါပြီ။မြန်မာနိုင်ငံဒီကိစ္စနဲ့သူ့အခွင့်အရေးချိုးဖောက်တာတို့ဒီလူမျိုးစုတက်ဖြတ်တာတို့လူမျိုးတက်ဆင်တဲ့ဟာနဲ့ပတ်သက်ပြီးတော့အစိုးရအဘူဝါဒမဟုတ်ပါဘူး။အကြမ်းတမ်းဆန့်ကျင်ပါတယ်လို့ပြောပြတာဖြစ်ပါတယ်။
ဟုတ်ကဲ့နောက်တစ်ခုကဒီမြန်မာစစ်တပ်ဘက်ကနေပြီးတော့လူခွေချိုးပေါက်မှုတွေရှိနေတယ်ဆိုပြီးကျူးလွန်တာလည်းရှိပါတယ်ဒါပေမဲ့တကယ်ဖြစ်ခဲ့တဲ့တချို့ဖြစ်ရပ်တွေကိုစစ်တပ်ကိုယ်တိုင်ကလည်းဒီစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးတော့မှပြန်ပြီးစစ်ဆေးနေတာမျိုးတွေအရေးယူတာမျိုးတွေလည်းရှိပါတယ်ဒီလိုအခြေအနေမှာဒီလိုထပ်ပြီးတော့ဆွဆွဲချက်တွေနဲ့ထပ်ပြီးတော့ဆွဆွဲလာတဲ့အပေါ်မှာရောတမ္မကြီးဘလို့များပြောချင်ပါလဲရှင
်ကျွန်တော်အနေနဲ့ကတော့ကျွန်တော်တို့နိုင်ငံကပြောထားပြီးသားဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေရှိမယ်ဆိုလို့ရှိရင်အချက်လက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြပါကျွန်တော်တို့ရင်ဆိုင်ဖြစ်ရှင်းဖို့အဆင့်ဖြင့်ရှိပါတယ်ဆိုတဲ့ဟာကိုဆက်လောက်မှတော့ပြောပြရစီ
ဟုတ်ကဲ့ရှင်နောက်ဆုံးအနေနဲ့ပါတမကြီးဒီလိုမျိုးကုလသမဂ္ဂမှာရောနိုင်ငံတကာမှာပါပေါ့နော်ဒီနောက်ဒီတခြားဒီသတင်းမီဒီယာတွေမှာပါမြန်မာအစိုးရအထူးသဖြင့်ဒီရခိုင်ရင်းနဲ့ပတ်သက်ပြီးလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော့ဆွဆွဲပြောဆိုတာတွေခုနဖိအားပေးနေတာမျိုးတွေနောက်ခုနပြောလို့ပေါ့နော်ဒီဟိုစီရင်ချက်တွေမှတ်တမ်းတွေနဲ့မှပြောနေတဲ့ဟာမျိုးတွေလည်းရှိနေတယ်အဲ့ဒီအနေထားပေါ်မှာတမကြီးအနေနဲ့နိုင်ငံတကာကိုရောကုလသမဂ္ဂရောကိုရောပေါ့နော်ဘယ်လိုများတမကြီးတုံ့ပြန်ချင်တာရှိပါလဲရှင်
ကျွန်တော်ကတော့ကျွန်တော်တို့ရဲ့အစိုးရမူဝါဒအတိုင်းပဲကျွန်တော်ပြောပြရစီဒေါ်အောင်ဆန်းစုကြည်လည်းပြောပြပါပြီကျွန်တော်တို့နိုင်ငံဆိုလို့ရှိရင်စေနာတန်တန်နဲ့တကယ်ပဲမေတ္တာတရားထားပြီးတော့ဒီဥစ္စာဆောင်ရွက်နေပါတယ်အဖြစ်မှန်ကိုကျွန်တော်တို့ရင်ဆိုင်ဖို့စဉ်းစားရှိပါတယ်ဆိုတဲ့ဟာကိုလည်းကျွန်တော်တွေ့တဲ့အမေရိကန်နိုင်ငံမှာရှိတဲ့အလွာပေါင်းစုံအသီးသီးကိုလည်းကျွန်တော်ပြောနေပါတယ်ဆက်လက်ပြီးတော့ပြောဖို့ရှိပါတယ်ဆိုတဲ့ဟာလည်းတော့ပြောပြရစီ
ဟုတ်ကဲ့ရှင်တမကြီးဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်
ပြုတ်တယ်မယ်
ဟုတ်ကဲ့ပါ